စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေထီးကြိုင်မြို့ပေါ်ထီးကြိုင်ရဲစခန်းအနီးမှာနိုဝင်ဘာ29ရက်မနက်ပိုင်းကစလို့တိုက်ပွဲတွေပြန်လည်ပြင်းထန်နေတာပါ။နိုဝင်ဘာ10ရက်ကစလို့ထီးကြိုင်မြို့ပေါ်ကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပြီးမြို့ရဲ့နေအိမ်တဝက်ကျော်ဟာမီးလောင်ပျက်စီးနေတယ်လို့ဒေသခံတွေကပြောပါတယ်။ထီးကြိုင်မြို့လက်ရှိအခြေအနေနဲ့ပတ်သက်လို့ဒေသခံတကူကအခုလိုဆိုပါတယ်။
အဲ့ဒီကလေနဲ့ဒီကလေနဲ့ဒီအလောင်းလေးကြီးမှာအဆင်ပြေတော့တယ်ဒီလိုမျိုးတော့အဲ့ဒါလေးရှိရတာအဲ့ဒီအဓိကတို့ရှိတဲ့အဲရေခဏဘန်းနဲ့ဒီအမှတ်လေးအမှတ်30ပုံညာဟုတ်အဲ့ဒီကမှပြီးဖြစ်နေရပေါ့တော့လျှောက်ကတော့မနာတမ်းပေါ့ဗျာဟိုလိုကြီးတော့အကြည့်ကြီးမဖြစ်တတ်လားရှိတာဖြစ်နေရပါဗျာဒီနေ့ကတော့တော်တော်ဒီမှာဖြစ်တာပေါ့ဒီကတော့ငါတော့လောလောဆယ်ရနေမှာရှိရတော့ကြတာအကုန်ပြင်းနေရပေါ့မြေထဲမှာတော့မရှိပါဘူးအင်းရတော့မြေတုံးပုံဟိုဒါတဝက်ကြည့်ကြလို့ပေါ့ဗျာတုံးလိုက်ကြည့်ကြလို့ပေါ့တော့မင်းအောင်ခါရပေါ့ညနေကြီးကဆက်ကြည့်လို့ရှိရပါဘာ။ဒါပေမဲ့အတိအကျရေကက်ပလိုက်ရှိတယ်ရတော့ကျွန်တော်တို့လည်းအပြည့်အစုံမရှိနိုင်တဲ့လေကမကြည့်ရော
။တိုက်ပွဲတွေစတင်ပြင်းထန်ခဲ့တဲ့နိုဝင်ဘာ10ရက်မှာကာကွယ်တပ်ဖွဲ့တွေဘက်ကတကောင်းထီးကြိုင်အင်းတော်လမ်းပိုင်းကိုဖျက်တမ်းသွားလာခွင့်ပိတ်တိုက်ပြီးအဲ့ဒီနေမှာပဲစစ်တပ်ဟာလေကြောင်းတိုက်ခိုက်မှု၄ချိန်ထပ်မံပြုလုပ်ခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့နိုဝင်ဘာ12ရက်ကနေ14ရက်နေ့ထိ3ရက်အတွင်းအသက်မပြည့်သေးတဲ့ကလေးငယ်3ဦးအပါအဝင်အရသာအနည်းဆုံး19ဦးသေဆုံးပြီး20ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်။လက်ရှိထိကြိုက်မျိုးတွေမှာစီးရဲတင်းမာနေပြီးတိုက်ပွဲတွေဆက်ရှိနေသလိုထိကြိုက်ပြည်သူအုပ်ချုပ်ရေးအဖွဲ့ကလည်းဒီဇင်ဘာ28ရက်နောက်ဆုံးထားပြီး CDM ဝင်ကြဖို့ထုတ်ပြန်ထားပြီးမလိုက်နိုင်ရင်တည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းထပ်ပိုင်းချင်းတွင်းမြစ်ပေးHomeless မြို့အနီးကရွှေပြည်အေးမြို့မှာဆိုရင်လဲနိုဝင်ဘာ20ရက်ကစလို့တိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်မြို့ကိုလုံးစုံထိန်းချုပ်သိမ်းပိုက်နိုင်တယ်လို့နိုဝင်ဘာ29ရက်မှာကာကွယ်တပ်ဖွဲ့တွေကပြောပါတယ်။နိုဝင်ဘာ22ရက်မှာရွှေပြည်အေးမြို့အနီးကရှမ်းနီမြို့သားတပ် SNA တပ်ဆွဲထားတဲ့လှစင်ကုန်းကြေးရွာနဲ့နောင်ပူအောင်ကြေးရွာကစခန်းကုန်းတွေကိုသိမ်းပိုက်နိုင်ခဲ့ပြီးရွှေပြည်မြို့ကိုတော့စစ်တပ်နဲ့ရှမ်းနီမြို့သားတပ်တို့ကစစ်ကြောင်းထိုးလာတဲ့အတွက်အနေငယ်နောက်ဆုံးပေးခဲ့ရပါသေးတယ်။အဲ့နောက်မှာတော့ကာကွယ်ရေးတပ်ဖွဲ့တွေကမြို့ကိုအလုံးစုံထိန်းချုပ်သိမ်းပိုက်ခဲ့ပြီးပြည်သူ့အုပ်ချုပ်ရေးစနစ်ပေါ်ဆောင်ဖို့စ조사နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ပြည်သူ့မြို့ကတော့လုံးဝသိမ်းပိုက်ပြီးတော့ပြည်သူ့တပ်ဖွဲ့တွေကထိန်းချုပ်ထားတယ်။တပ်ပြစ်သွားတော့တပ်ပြစ်ပြီးတော့ပြတ်ပြီးသွားတာ။အဲ့မှာရှိပြည်ကနေပြီးတော့သူတို့စုံနေစီးနေ Homeless တွေကိုပေါင်းပြီးသွားတာပဲ။ဟိုခါမပြစ်တော့ဘယ်နဲ့အဲ့ညို့ကိုစုံပြီးတော့မပြေးသွားတာပဲ။လက်ရှိရှိပြည်ညို့ကိုတော့အခုမှပြင်းနေတာတိုးတိုးဒီကိစ္စကိုပေါ်ကောင်းဖို့ကတော့တည်ယူအောင်မယ်။အဲ့တော့အခုရှိပြည်ကတော့အဲ့ဒီဒီကိစ္စအဆုံရပြန်ကစလက်ပြီးတော့ရှိပြည်ကိုရောအဆုံရတန်တာဆက်လုပ်ဖို့ရှိတာပေါ့ဗျာ။တော့တော့ဒီကိစ္စကိုပေါ်ကောင်းဖို့ကနည်းနည်းတော့အဆင်ပြေအောင်မတင်ဘူး။
ရှင်ကလည်းကာကွယ်တပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ Homeless မြို့တွေကအချို့ရွာတွေမှာပြည်သူအုပ်ချုပ်ရေးစနစ်ကိုဖော်ဆောင်နေတယ်လို့ဆိုပါတယ်။ရွှေပြည်အေးမြို့တွေကဒေသခံတွေကတော့ Homeless မြို့ပေါ်ကိုစစ်ဘေးတိမ်းရှောင်နေကြရတာပါ။အခုနှစ် February 1ရက်မှာရွှေပြည်အေးမြို့ကိုကာကွယ်တပ်ဖွဲ့တွေကပထမဆုံးချိန်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းအသုံးပြုကာကွယ်တိုက်ခိုက်တာတွေလုပ်ခဲ့ပြီး6လအကြာဒုတိယချိန်တိုက်ခိုက်ချိန်မှာတော့မြို့ကိုအလုံးစုံထိန်းချုပ်သိမ်းပိုက်နိုင်တာလည်းဖြစ်ပါတယ်။